ာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီဒီဘက်တွေပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ကျန်းမာရေးအရေးပေါ်ဖြစ်လာရင်သွားလာရေးခက်ခဲနေတာကြောင့်လူမှုကူညီရေးကားတွေလိုအပ်လို့အကူအညီတောင်းခံလာတဲ့အကြောင်းပါဒါကတော့စကိုင်းတိုင်းဒေသကြီးဆလင်းကြီးမြို့နယ်ငွေသာရွာတစ်ကဒေသခံကိုကျော်စန်းဝင်းကဖုံးဆက်ပြောပြလာတာပါအင်ဂျီ160ကျော်ရှိတဲ့ငွေသားရွာတစ်မှာကျန်းမာရေးအရေးပေါ်ကိစ္စတွေဖြစ်လာရင်ရွာနဲ့ခုနှစ်မိုင်ကျော်ဝေးတဲ့ဆလင်းမြို့နယ်တိုက်နယ်ဆေးရုံကိုရွာအနီးနားကကားနဲ့ငှားပြီးပို့ဆောင်ပေးနေရပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်နှံ့နေချိန်မှာကျန်းမာရေးအရေးပေါ်ဖြစ်ရင်သွားလာဖို့ခက်ခဲနေပါတယ်။ဒါကြောင့်လူမှုကူညီရေးကလိုအပ်တာကြောင့်မြန်မာနိုင်ငံကလူမှုကူညီရေးအဖွဲ့အစည်းတွေအနေနဲ့ကူညီပေးနိုင်ဖို့ RFA ကတစဉ်အကူအညီတောင်းခံပါတယ်ဆိုပြီးပြောပြလာပါတယ်ရှင်။နောက်ထပ်ပြပြပေးမှာကအနီးပတ်ဝန်းကျင်ကရွာတွေလျှက်စစ်မီရနေပြီးတော့မရဘဲကြံနေခဲ့တဲ့ရွာတွေကလည်းလျှက်စစ်မီရလိုတဲ့ဆိုတဲ့အကြောင်းပါဒါကတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကလချောင်းကျေးရွာဒေသခံကိုကျော်မြင့်တင်ကဖုံးဆက်ပြပြလာတာပါပုံနာကျွန်းမြို့နယ်ကုန်းတန်းကျိန်ချောင်းကျေးရွာမက္ကလာကျကျေးရွာကျွမ်းရှိကျေးရွာကျိန်ကျွန်းကျေးရွာဇင်ပင်ရင်ကျေးရွာနဲ့ကလချောင်းကျေးရွာတွေမှာလျှက်စစ်မီမရသေးပါဘူးအဲ့ဒီရွာကရသေတောင်မြို့နယ်စစ်တွေမြို့နယ်ပုံနာကျုံမြို့နယ်တို့နဲ့နယ်စပ်တွေမှာရှိတာပါပတ်ဝန်းကျင်အနီးအနားကရွာတွေမှာတော့လျှက်စစ်မီရနေပြီးလျှက်စစ်မီမရတဲ့ရွာ6ရွာကျန်နေတာပါဒီရွာ6ရွာမှာပြင်းမြအင်ဂျီစုစုပေါင်း850ခန်းရှိပြီးလူဦးရေ6000နီးပါးရှိပါတယ်ဒီရွာတွေမှာနေထိုင်တဲ့သူတွေအတွက်လျှက်စစ်မီမရတာကြောင့်ရွာမှာရှိတဲ့လူတွေရဲ့ပညာရေးကျန်းမာရေးစီးပွားရေးနဲ့တဘာဝပတ်ဝန်းကျင်အရေးတွေထိခိုက်နေတာကြောင့်လျှက်စစ်မီအမြန်ဆုံးရလိုတာပါဒါကြောင့်ကျေးရွာအုပ်ချုပ်ရေးမှုတွေရမီရဖတွေဒေသခံတွေကရခိုင်ပြည်နယ်အစိုးရအဖွဲ့ယုံလျှက်စစ်ဝင်ကြီးဌာနကိုလျှက်စစ်မီရဖို့တင်ပြထားပါတယ်ဒါပေမဲ့ဘတ်ဂျက်အနေအထားအရအခုချိန်ထိလျှက်စစ်မီမရသေးပါဘူးဒါကြောင့်လျှက်စစ်မီအမြန်ဆုံးရရှိနိုင်ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့သက်ဆိုင်ရာလျှက်စစ်ဝင်ကြီးဌာနနဲ့တာဝန်ရှိသူတွေလှုံ့ဆော်ပေးနိုင်ဖို့ RFA ကတစဉ်တင်ပြရတာပါဆိုပြီးပြပြလာပါလေရှင
်ကိုပုံဝင်ချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်39 604-238-641ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးပြပြပေးမှာကတော့ဖျားပထိုးဇေဒီတွေမှာအချိန်တစ်နှစ်ကျော်ကြာတက်ကနေရာယူထားတာကြောင့်ဖျားဘူးဒေတာခန့်တွေအခက်တွေ့နေတယ်ဆိုတဲ့အကြောင်းပါဒါကတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကအမည်မဖော်လိုတဲ့ဒေတာခန့်တစ်ယောက်ကဖုံးဆက်ပြပြလာတာပါတက်မတော်သတင်းမှပြန်ကြားရဲ့အဖွဲ့ကတက်မတော်ဟာဖျားပထိုးဇေဒီတွေမှာတက်မဆွဲဘူးလို့ပြောနေပေမဲ့မြောက်ဦးမြို့နယ်မှာထင်ရှားတဲ့ရှေဟောင်းတင်းကျပ်တောင်ဖျားမှာတက်မတော်ကတက်ဆွဲထားတာအချိန်တစ်နှစ်ကျော်ကြာပါပြီအခုအချိန်ထိရှေဟောင်းတင်းကျပ်တောင်ဖျားဓမ္မယုံထဲမှာပဲတက်ဆွဲထားပါတယ်မြောက်ဦးနယ်ပြည်သူတွေအရက်ကြီးအခါကြီးဖျားမဖူးရတာအတော်ကြာနေပါပြီဒီလိုမျိုးအခုချိန်ထိဖျားမှာတက်ဆွဲထားတာကြောင့်ဖျားဘူးကုသိုလ်ယူကျင်တဲ့ဒေသခံတွေအခက်တွေ့နေရပါတယ်ဒီလိုတက်ဆွဲထားတာကိုအထက်တာဝန်ရှိပုဂ္ဂိုလ်တွေသိရှိအောင်လို့ RFA ကတစဉ်အထက်လူကြီးတွေသိအောင်ပြောပြစေလိုပါတယ်ဆိုပြီးဖုံးဆက်လာပါတယ်ရှင
် RFA ကိုစာရေးပြီးပို့ကျင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
အခုဆက်ပြီးပြပြပေးမှာကတော့အခြေခံလူရန်းစားတွေအတွက်အစိုးရကထောက်ပံ့ကြေးပေးတာ၄ချိန်ရှိနေပြီဖြစ်ပေမဲ့တစ်ချိန်မှမရဘူးသေးဘူးဆိုပြီးဖုံးဆက်ပြပြလာသူစာပေးပို့လာသူတွေလည်းအများကြီးရှိပါတယ်။ဒီလိုအဆင်မပြေမှုတွေရှိနေသလိုပဲအချို့အုပ်ချုပ်ရေးမှုတွေကထောက်ပံ့ကြေးပေးရမှာမမှန်မကန်လှုပ်ဆောင်နေတယ်လို့လည်းပြောလာတာတွေရှိနေပါတယ်။ရခိုင်ပြည်နယ်အမ်းမြွနယ်တပြူးချိုင်ကျွန်းရေကောင်းချိန်ကျေးရွာမှာအင်ဂျီ628အင်ရှိပါတယ်။နိုင်ငံတော်အစိုးရကအခြေခံလူရန်းစားတွေအတွက်ထောက်ပံ့ပေးတဲ့ငွေကိုကျေးရွာအုပ်ချုပ်ရေးမှုကမပေးပါဘူး။ဒီအကြောင်းအရာကိုအထက်လူကြီးတွေသိနိုင်ဖို့ RFA ကတစဉ်စာပေးပို့တိုင်ကြားလာပါတယ်ရှင်။နောက်ထပ်လည်းမြေပုံမြို့နယ်ဟင်းခရော်မှာနေထိုင်ပြီးတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဆေးဘေးဒုက္ခသည်တွေကလည်းထောက်ပံ့ခြင်းတစ်ခါမှမရဘူးဆိုပြီးဖုံးဆက်လာကြပါတယ်။ဒါကြောင့်ဒီလိုထောက်ပံ့ခြင်းပေးရင်အခြေခံလူရန်းစားတွေရဲ့လက်ဝယ်တို့ထိထိရောက်ရောက်ရောက်ရှိနိုင်အောင်အသေးအချာစီစစ်ပေးဖို့သက်ဆိုင်ရာတာဝန်ရှိလူကြီးတွေကိုတောင်းဆိုပါတယ်ဆိုပြီးပြပြလာကြပါလေရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်